မြန်မာနိုင်ငံမှာစစ်မှန်တဲ့အပြစ်ခတ်ရစရေးရဖို့ဆိုရင်နိုင်ငံရေးဆွေးနွေးပွဲတွေလှုပ်ဆောင်မှသာဖြစ်လိမ့်မယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဖြစ်တဲ့ဦးကွမ်ဂရောင်အောင်ခန့်ကပြောဆိုလိုက်ပါတယ်နိုင်ငံရေးဆွေးနွေးမှုတွေလှုပ်ဆောင်မယ်ဆိုရင်လည်းလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုရှင်းချဖို့လိုအပ်ပြီးတော့နှစ်ဖက်ယုံကြည်မှုတည်ဆောက်ဖို့လိုအပ်တယ်လို့ VOA မြန်မာပိုင်းဌာနမှပြုလုပ်တဲ့တီးခြားတွေ့ဆုံမေးမြန်းခန်းအတွင်းသူကအဲ့လိုပြောလိုက်တာဖြစ်ပါတယ်အပြည့်စုံကိုတွေ့ဆုံမေးမြန်းထားတဲ့ကိုဇော်ဝင်းလှိုင်ကတင်ပြထားတာဖြစ်ပါတယ
်ဟုတ်ကဲ့ပါအမေရိကန်နိုင်ငံမှာရှိနေကြတဲ့ကချင်တိုင်းရင်းသားမိသားစုတွေမြမအရေးထောက်ခံသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ဝါရှင်တန်ဒီစီမြို့ကိုရောက်နေတဲ့ဥကမ်ဂရောင်အောင်ခမ်းက VOA မြန်မာဌာနကိုရောက်ရှိစဉ်မြမအစိုးရနဲ့ KNA ကချင်လူမျိုးရေးတပ်ဖွဲ့အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတဲ့အကြားလက်ရှိပြုလုပ်နေတဲ့ညီညာရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့သူ့ရဲ့သဘောထားအမြင်တွေကိုပြောပြခဲ့တာဖြစ်ပါတယ
်ကျွန်တော်ကချင်ပြည်မှာရှိတဲ့လစ်လတ်နေတဲ့နေရာအလုံးကျွန်တော်ဝင်ရောက်ဖို့အစီအစဉ်ရှိပါတယ်အထူးဖြင့်ဝိုင်းမော်ဖကမိုးကောင်းပမော်ဒီဒေတာ၄ခုမှာရှိပါတယ်အဲတကယ်လို့များကျွန်တော်ကိုအဲစံပရာဘုံနဲ့အကြံရောင်ပါခွင့်ပြုမယ်ဆိုတာအကုန်လုံး၆နေရပေါ့ကျွန်တော်ဒီဟာဝင်ဖို့အစီအစဉ်လုပ်ထားပါတယ
်နိုင်ငံရေးဆွေးနွေးမှုတွေလှုပ်ဆောင်မယ်ဆိုရင်လည်းလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေ short ချဖြစ်ဖို့လိုအပ်မယ်ဆိုတာကိုလည်းဥကမ်ဂရောင်အောင်ခမ်းကထောက်ပြပြောဆိုပါတယ
် and တကယ်ဆိုရင်တော့ဒီနိုင်ငံရေးဆွေးနွေးမှုလုပ်မယ် ceasefire လုပ်မယ်ဆိုရင်တော့ဒီတပ်ပွဲတွေတော့ရှော့ရမယ်အဓိကတော့ဒီလက်ရှိစစ်အစိုးရဒီလက်ရှိစစ်တပ်အနေနဲ့နောက်ဆုတ်ပေးရမယ်ဒါမှလည်းဒီဘက်ကလက်နက်ကန်အဖွဲ့အစည်းတွေကလည်းဒီဟာကိုလိုလိုလားလားနဲ့ဖြစ်လာမယ်အဓိကတော့ယုံကြည်မှုရှိလာမယ်ဒါမှမဟုတ်ဆိုရင်လက်နက်ကန်တွေရောလက်နက်ရှိနေတယ်စစ်တပ်ကလည်းတွားနေဆိုပစ်ခတ်ကြမယ်ဒါကြောင့်အဓိကတော့ရှေ့တန်းမှာခွာပြီးမှဆုတ်တင်တယ်လို့ကျွန်တော်မြင်ပါတယ်အဓိကတော့ဒီစစ်တပ်အနေနဲ့နောက်ဆုတ်ပေးရမယ်အခုဖြစ်နေတဲ့အခြေအနေမျိုးကတနိုင်းဘက်ပဲဖြစ်ဖြစ် first brigade ပဲဖြစ်ဖြစ်ရာဝတီအရှိတ်ပဲဖြစ်ဖြစ်အကုန်လုံးထိုးစစ်နဲ့အနီးဆက်ဆုံးဖြစ်နေတယ်ဒါကြောင့်မို့လဲဒီဟာကိုဒီဟာမျိုးစစ်တပ်တွေကတိုးချိတ်နေတယ်ဆိုရင်ယုံကြည်မှုတည်ဆောက်ဖို့ခက်လိမ့်မယ်ဒါကြောင့်မို့ဒီဟာတွေအပတ်လဲပါလိမ့်မယ်ceasefire လုပ်ဖို့ကြံ့ကြတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ကြံ့ကြတယ်ဆိုတော့ဒီအဲ့ဒီဘက်ပဲပါလိမ့်မယ
်ဒါပေမဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တို့အကြားလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေဟာနှစ်တည်နဲ့ချီကြာလာပြီးဖြစ်ပေမဲ့လည်းတိကျခိုင်မာတဲ့သဘောတူညီမှုတစုံတရာမရနိုင်သေးပဲဖြစ်နေတာပါဒါဟာနှစ်ဖက်တင်ပြလာတဲ့တောင်းဆိုမှုတွေအပေါ်ညှိနှိုင်းမှုတွေပြုလုပ်နေစေဖြစ်တဲ့အတွဲလို့သူ့အနေနဲ့ယူဆကြောင်းဥကမ်ဂရောင်အောင်ခမ်းကပြောပါတယ်
ဒီမှာသူတို့သဘောတူညီမှုနှစ်ဖက်ကနေညှိနှိုင်းနေတဲ့အခြေအနေမျိုးတွေ့မြင်နေရပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနှစ်ဖက်ကနေတောင်းဆိုနေတဲ့အချက်လက်တွေကဒီနှစ်ဖက်စလုံးသဘောတူညီမှုမရသေးဘူး။ဒါကြောင့်နှစ်ဖက်စလုံးသဘောတူညီမှုရတဲ့အချိန်မှမှငြိမ်းချမ်းရေးကဆွေးနွေးမှုဖြစ်လာမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
။ကချင်ပြည်နယ်ဟာတရုတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသဖြစ်တဲ့အပြင်တရုတ်အစိုးရကလည်းမြစ်ဆုံဆဲစီမံကိန်းနဲ့တခြားရေအားလျှပ်စစ်ဆဲတွေကချင်ပြည်နယ်အတွင်းတည်ဆောက်နေတာအပါအဝင်စီးပွားရေးအရာရင်းနှီးမြှုပ်နှံမှုတွေအများအပြားပြုလုပ်ထားတဲ့အတွက်တရုတ်အစိုးရရဲ့အကျိုးစီးပွားတွေအများအပြားရှိနေတာကြောင့်ကချင်ပြည်နယ်နဲ့တရုတ်အစိုးရဟာပထဝီအနေအထားအရာရောစီးပွားရေးအရာပါဘလို့မှကင်းကွာလို့မရနိုင်တဲ့ကိစ္စပါ။ဒါကြောင့်လဲတိုင်းဒေသအဖွဲ့အစည်းတွေနဲ့မြန်မာအစိုးရအကြားလက်ရှိလှုပ်ဆောင်နေတဲ့ငင်းကြိုင်းလုပ်ငန်းစဉ်တွေကိုတရုတ်အစိုးရအနေနဲ့တတ်နိုင်သလောက်ကူညီဆောင်ရွက်ပေးသွားမယ်အကြောင်းမကြသေးခင်ကပြောဆိုလိုက်တဲ့အပေါ်သူတို့အနေနဲ့ကြိုးဆိုပေမဲ့ဒီအစိုးရဘက်ကရိုးသားမှုရှိဖို့တော့လိုအပ်တယ်လို့ဥကမ်ဂရောင်အောင်ခမ်းကပြောပါတယ်။အ
ဲတကယ်လို့အများလုံတော့အဲကျွန်တော်လည်းကြိုးဆိုရမှာပေါ့။အဓိကတော့သူ့ရဲ့အကျိုးအမြတ်ပေါ်မှာမူတည်လိုက်မယ်။သူအကျိုးမရှိဘူးဆိုတော့လှုပ်လိုက်မယ်မဟုတ်ဘူး။အဓိကတော့သူအဲစိတ်ထားမှန်မှန်နဲ့အိမ်နီးနားချင်းပြည်ပြည်နဲ့သူကလှုပ်တင်တယ်။အဲပါဝင်တယ်ဆိုတော့ကောင်းပါတယ်ကျွန်တော်လည်းကြိုးဆိုပါတယ်။အဓိကတော့စိတ်ထားမှန်ရမှာပေါ့။
ဥကမ်ဂရောင်အောင်ခမ်းဦးဆောင်တဲ့ကချင်ဒီမိုကရက်တစ်ပါတီအနေနဲ့2015ခုနှစ်မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်နေသလိုအခုနှစ်တွင်ကျင်းပမဲ့ဂျာပြရွေးကောက်ပွဲမှာလည်းဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ KNA နဲ့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တို့အကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေပြုလုပ်နေတယ်ဆိုပေမဲ့လည်းတရားဝင်အပြစ်ခတ်ရစရေးသဘောတူညီချက်ရရှိထားခြင်းမရှိသလိုမကြသေးခင်ကာလတွေအထိတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာကြောင့်ထောင်နဲ့ချီတဲ့ဒုက္ခတွေဩအိမ်ဆွန့်ခွာထွက်ပြေးကြရပါတယ်ခင်ဗျာ။